ကွယ်လွန်သွားတဲ့တရုတ်ပြည်နယ်ကွန်မြူနတီခေါင်းဆောင်ဂျန်စီမင်းဟာတစ္ဆာရှိတဲ့မက်စ်လီနင်ဝါဒီဖြစ်ပြီးတရုတ်ပြည်စီးပွားရေးမြန်မြန်ဆန်ဆန်ဥမော့လာအောင်ဥဆောင်ခဲ့သူအဖြစ်ဇာပနာအခမ်းအနားမိန့်ခွန်းတွေမှာအတိအမှတ်ပြုချီးကျူးခဲ့ကြပါတယ်။ဘေကျင်းမြို့ကပြည်သူ့ခမ်းမမှာကျင်းပတဲ့ဒီကနေ့ဇာပနာအခမ်းအနားမှာသမ္မတရှီကျင်းဖင်ကတနအီလောက်ကြာအောင်မိန့်ခွန်းပြောကြားခဲ့ပါတယ်။1989ခုနှစ်တရားနာမည်ရေးမြန်မာဆန္ဒပြပွဲတွေအပေါ်အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်တရုတ်ပြည်ကိုအနောက်နိုင်ငံတွေကအဆက်အသွယ်ဖျက်ထောက်ထားချိန်1993ခုနှစ်မှာသမ္မတဖြစ်လာတဲ့ဂျန်စီမင်းဟာအနောက်အစုနိုင်ငံတွေနဲ့ဆက်ဆံရေးပြေလည်အောင်ဆွမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဆိုရှယ်လစ်ခေတ်မီကိုပြည်သူတွေကရုန်းကန်တိဆောက်ရမှာကျွန်တော်တို့ကွန်မြူနတီပါတီကဥဆောင်နေတယ်ဆိုတာကိုရဲဘော်ဂျန်စီမင်းကအလေးထားပြောကြားခဲ့ကြောင်းသမ္မတရှီကျင်းဖင်ကပြောဆိုခဲ့ပါတယ်။ဇာပနာအခမ်းအနားတက်ရောက်သူတွေက3မိနစ်ကြာရပ်ပြီးကွယ်လွန်သူသမ္မတဟောင်းဂျန်စီမင်းကိုဂုဏ်ပြုခဲ့ကြပါတယ်။တနင်္လာနေ့တော့သမ္မတရှီကျင်းဖင်နဲ့အရင်သမ္မတဟူချင်တောင်တို့ကစစ်စေးရုံမှာလွမ်းသူပန်းငွေချအလေးပြုခဲ့ကြပါတယ်။သမ္မတဟောင်းဂျန်စီမင်းရဲ့ရုပ်လောင်းကိုတခြားကောင်းဆောင်တွေမြုပ်နှံရာပါဘိုရှန်အာဇာနီဘိမှန်ကိုတဖြည်းဖြည်းတည်ဆောင်သွားရမှာလန်တလျှောက်ကြည့်ရှုကြသူပေးတတ်တွေကအငြင်းသက်စွာဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ။